နိုင်ငံအဝန်းရေကြီးရေလွှမ်းမှုမှုတွေဖြစ်နေရမှာပဲကိုမှာတော့လူသေဆုံးတဲ့အထိဖြစ်နေတယ်လို့သိရပါတယ်ပဲကိုရေပေးသိမ်းမှုရက်လာရက်ကြာလာတဲ့နဲ့အမြအသွားအလာခက်ခဲပြီးအကူအညီတွေလည်းလိုအပ်နေပါတယ်နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ဦးတင်မောင်တန်းကပြောပြပေးပါမယ
်ရေလွှမ်းမှုတွေကြောင့်ဇူလိုင်30ရက်မနေ့ပိုင်းနဲ့ညနေပိုင်းတွေမှာပဲကိုမြို့ပေါ်လူသေဆုံးတာတွေရှိတယ်လို့မြင်းမြင်းအခြေအနေသိရှိတဲ့ဒေသခံတွေကပြောပါတယ်မနက်ပိုင်းမှာမျိုးသားတို့ဓာတ်လိုက်သိဆုံးခဲ့ပြီးညနေပိုင်းမှာရေဆော့စားရင်းနဲ့ကလင်းကတူသိဆုံးခဲ့တယ်လို့ဒေသခံတွေကပြောတာ
ပါ။မနက်ပိုင်းတော့ကလူငယ်တရားပေါ်20နှစ်ပေါက်ဝက်ချာလဲတော့ရှိတယ်။ဓာတ်လိုက်တယ်ပေါ့ကွာ။မှတ်တိကြောင်းလာမှာ။တွားကြည့်တော့အဲ့မှာလူငယ်တရားအဲ့လိုတက်ကြည့်တော့ပြုတ်ကျနေတယ်လို့ကြားထားပြီးသွားတယ်။ပြီးသွားတယ်။အခုလောလောဆယ်ကပေါ့။ခုနကဒီတော့ခံမှန်းယူတနားယူ၊ဒီနားယူလောက်ရှိတယ်။ဒီလောလောဆယ်လည်းအဲ့မှာဆွေးနေကြတယ်။ကလေးလောင်းကမရဘူး။တော်တော်လောင်းဆုံး။ဒီလေးနည်းနည်းရှိတော့လာဆော့ကြတာပေါ့။ဒီမရှိတဲ့ရက်ကကလာဆော့ရင်းနဲ့အော်မလေးခမန်းကြီးစက္ကူ24ရောက်တယောက်ပါတယ်။ယောက်ျားလေးက7မိနစ်7မိနစ်ရောက်ပါတယ်။အဲဒီကနေကောင်းလေးတယောက်မျောသွားတယ်။မျောင်းရဲ့အခါပြည့်ရဲ့နေရာဒေသအခါအောင်မသိတော့။အဲမှာကောင်းလေးတယောက်ကအဲဒီမျောင်းနဲ့ဝင်သွားတယ်။ဒီကုန်းကျေကြီးကျေတဲ့နေရာလေးအဲဒီမျောင်းနဲ့မှာလဲကုန်းကလေးကတွေဖိတ်နေတယ်ပေါ့။အခုပုံစံတော့ပြေသွားပြီ။နိုင်လဲကြနေတယ်ဒီကုန်းကြီးလဲကျေလို့နေရတယ
်။ပြီးခဲ့တဲ့2023ဂိုးမြို့ရေကြီးတုန်းကလည်းအမျိုးသားတူတည်ဆုံခဲ့ပါသေးတယ်။ဂိုးမြို့မှာရေနှင်းမြုပ်နေတာ၄ရက်ခန့်ရှိလာပြီးဖြစ်တဲ့အတွက်ရေဘေးတင့်ဒေသတွေမှာအခက်အခဲတွေလည်းရှိလာနေပါတယ်။မြို့ပေါ်မှာကူညီကဲဆဲတာတွေရှိပေမဲ့မြို့အနီးကကျေးရွာတွေမှာတော့အခက်အခဲတွေရှိနေပါတယ်။ဗကုမြို့နဲ့သုံးပိုင်ကွာကအနောက်အောက်စီတီကျေးရွာဟာအင်ဂျီ180နီးပါးရှိပြီးစပကင်းတွေပါရေနှင်းမြုပ်သွားပါတယ်။လက်ရှိချိန်မှာသွားရလာရေးအတွက်အခက်အခဲဖြစ်နေတယ်လို့ဒေသခံကပြောပါတယ်။
လက်ဆက်ချက်နဲ့တခုတင်ကုန်းလေဖြစ်သွားပြီ။တုံးရဖြစ်သွားကြတယ်ဟုတ်။ရေကဒုမမီရောက်ကြတယ်ဟုတ်ကျွန်တော်တော့ပေါ့ဟုတ်ကဲ့။ဆားရီတော့ရတော့ရမကူအောင်ဆက်သွားရအောင်အဆင်ပြေ။ကျွန်တော်ချမ်းမိုင်တော့လှေလေးသေးသေးတော့လို့ကျင်တယ်ခင်ဗျာဟုတ်။ဟုတ်ကဲ့ကြားလိုက်ဦး။ချမ်းမိုင်တခုတယောက်ယောက်ဖြစ်ပြီးသူကျွန်တော်တို့နဲ့ဇော်နဲ့ကဇော်နဲ့ကျွန်တော်ကားလမ်းနေရသူဘကူတက်ကုန်နဲ့တမိုင်ဝေးတယ်ခင်ဗျာ။တမိုင်ရောဝေးတယ်ခင်ဗျာဟုတ်။ဟိုတောင်းဝယ်ဘူးလေအဆင်မပြေတော့လှေလေးသေးသေးတော့ရတယ်။ဒီလိုဒီလိုအမှုအဆင်ပြေခင်ဗျာ။ရုပ်ချမ်းမှုပေါ့ကွာ။
ပဲခူးမြို့ရဲ့အဓိကဆက်ဖြစ်တဲ့ဇောင်းတူဆက်မှာရေးပြန်ချသွားပြီမဲ့ပဲခူးမြို့ပေါ်မှာတော့ရေးမချပဲရှိနေပါတယ်။မြို့တွင်းကိုရေးတွေထပ်မံမဝင်ရောက်နိုင်အောင်တာတွေပေါ်သိမ့်တွေတားဆီးထားတဲ့အတွက်အနေပိုင်းရပ်ကွက်တွေဖြစ်တဲ့ကြောက်တွင်းကိုကြောက်ကြီးစုကြောက်ကြီးစုရွာသစ်စတဲ့ရပ်ကွက်တွေတဲကိုရေးတွေပုံမရောက်လာတဲ့လို့လဲဒေသခံတွေကပြောကြပါတယ်။လက်ရှိပဲခူးမြို့မှာတောင်းတဲ့ချီတဲ့ဒေသခံတွေရေးပေးသင့်နေပြီးရေးပေးကစဲစခန်း20ကျော်ကိုဖွင့်နေထားပါတယ်။ကူညီကစဲတွေကိုလည်းဆောင်ရွက်နေကြပါတယ်။ရေကြီးနှင်းမြုပ်တာကြောင့်စာတင်ကျောင်းတွေပိတ်ထားပြီးပဲခူးဘူးရာရေကျော်တဲ့အတွက်မော်နမြတ်ရန်ကုန်ယထာခီးစဉ်တွေလည်းဖျက်သိမ်းထားပါဗျ။